အာဆီယံစုစုကီးဖလားဘောလုံးပွဲရဲ့အုပ်စုအဆုံးဖြတ်ပွဲစဉ်အဖြစ်နဲ့မြန်မာအသင်းနဲ့မလေးရှားအသင်းတို့မလေးရှားနိုင်ငံမှာဒီကနေ့ကစားကြမှာဖြစ်ပါတယ်။မြန်မာအသင်းအနေနဲ့မလေးရှားနဲ့ပွဲမှာအနည်းဆုံး၁ရက်ကစားနိုင်တယ်ဆိုရင်အချို့ဘောလုံးပွဲကိုတက်ရောက်မှာဖြစ်ပြီးတော့အလားအလာကောင်းတယ်လို့ဘောလုံးအကဲခတ်တွေကသုံးသပ်ကြပါတယ်။မြန်မာအသင်းရဲ့အခြေအနေထားနဲ့အတူမလေးရှားနိုင်င စဉ်ဖြစ်တဲ့မလေးရှားအသင်းနဲ့မလေးရှားနိုင်ငံကွာလာလံပူမြို့မှာပကြခင်မှာကစားတော်မှာဖြစ်ပါတယ်။မြန်မာအသင်းဘက်ကဒီဘက်မှာကစားသမား23ရောက်လုံးပြန်ပါလာမှာဖြစ်သလိုမလေးရှားနဲ့ပွဲတော်လည်းအဆင်နဲ့ဖြစ်နေပြီလို့မြန်မာနီးပြားချုပ်အန်တိုနီဟေးကပွဲကြိုသတင်းစာရှင်းလင်းပွဲမှာပြောကြားထားပါတယ်။ဒီဘက်နေသားနဲ့ပတ်သက်ပြီးတော့အာဇာကလောင်ရှင်ကိုစောမျိုးတန်ကတော့အခုလိုသုံးသပ်ပါလေ
။ဒါတော့မလေးကတော့မဖြစ်မနေနိုင်ကြမ်းပဲဗျာ။ဆရာပြောလို့မြန်မာကတော့ပြင်ကြိုင်တက်နေသလိုတော့ဟိုမြန်မာအနေနဲ့တော့ဒီနယ်နဲ့ပွဲတော့လို့ပဲထိမိကစားလို့ရှိရင်တော့ဒါရှင်းနေကောင်းနိုင်တယ်ပေါ့။သူအဲ့လိုမဟုတ်ဘဲနဲ့ပြင်ကိုတင်မလေးကကိုရောက်တော့ပြင်ပြီးတော့ဟိုအနိုင်တော့ကြံတယ်လို့ရှိရင်တော့ဟိုစိတ်မလွယ်လို့ပဲသုံးသပ်မှာပေါ့။ဒီလိုချင်းတော့မလေးကတော့ဟိုကစားကွက်ကောကစားပုံကပုံကတော့မြန်မာနဲ့ပါပဲ။ဒါနဲ့သူတို့ကဘာအားနည်းချက်ရှိတယ်ဆိုတော့ဟိုအဆုံးတက်ကြတော့နည်းနည်းမတိကြဘူးပေါ့။ဆိုတော့မလေးကဘုံလုံးပိုက်ဆိုင်မှုတွေပြင်ပြန်မှုတွေနောက်အပြေးယူတွေကတော့မလေးကဟိုကျွန်တော်တို့အတွက်နဲ့ပါပဲ။ဒီလိုချင်းတော့နောက်တန်းပိုင်းကနည်းနည်းပူပြီးအာရုံစိုက်ရမယ်သဘောမှာရှိရောဗျာ။နောက်တန်းပိုင်းအာရုံစိုက်လို့ဘူးမပြေအောင်ဆိုလို့ကျွန်တော်တို့အတွက်အစီအစဉ်ကောင်းပါမယ်ပေါ့။
ပြည်ထောင်စား6ခုနဲ့စုစုကြီးဖလားတို့ကတော့မြန်မာအသင်းကမလေးရှားကိုအုပ်စုပွဲမှာတကူကိုမရှိနဲ့နိုင်မှုပါတယ်။ဒါပေမဲ့အခုနေ့မြန်မာဘောလုံးအသင်းကတော့ပြီးခဲ့တဲ့မီလာကစပြီးနီးပြတဲ့အန်သနီဟေးကိုခန့်အပ်ပြီးတော့ကလားသမားအသစ်အများပြားနဲ့ဖွဲ့စည်းထားတာလည်းဖြစ်ပါတယ်။အာသာကလောင်ရှေဦးမြတ်သက်ကတော့မြန်မာအသင်းဟာလက်ရှိနီးပြတဲ့လက်ထက်မှာထိုးတက်မှုတွေရှိလာတယ်လို့ဆိုပါတယ်
။နီးပြတဲ့လက်ထက်မှာတော့အသေးကိုထိုးတက်လာပါတယ်။ထိုးတက်လာပြီးဒီကျဲလုံးနေတဲ့ကစားကနောက်ကလပ်တွေပေါ်လာအောင်ဒီနောက်ကြတာကတော်တော်ကြီးခေါ်ပါကျွန်တော်တို့ဒီဘက်ပိုင်းရှိရင်းများတွေထဲမှာတော့တော်လေးအသေးတော်လာတာတိတ်တက်လာတယ်တိတ်တက်အရင်ကဆိုရင်ကျွန်တော်တို့ဒီပိုင်းကကစားချင်အရင်ပြည်ပါတယ်ဒုတိယပိုင်းက15မိနစ်နောက်ပိုင်းကိုကြာတယ်တော့ဒီကျွန်တော်တို့အတင်းကဒုတိယပိုင်းမှာတော့ဟိုကောင်းတဲ့နေသားမျိုးရှိတယ်နောက်တစ်ခုကသူကဟိုနိုင်ရင်လည်းမကိုးနိုင်ရင်လည်းတော့တော့ပြည့်စုံနိုင်တာပဲ
မာဒင်းဟာအုပ်စုပထမပွဲမှာကမ္ဘောဒီးယားကို၄ဂိုးတကူဒုတိယပွဲမှာလာအိုကို၃ဂိုးတကူနဲ့နိုင်ပြီးဗီယက်နမ်နဲ့တတိယပွဲမှာတော့ဂိုးမရှိသေးကြခဲ့ပါတယ်။ဒါကြောင့်အုပ်စု၃ပွဲကစားပြီးချိန်မှာတော့မြန်မာနဲ့ဗီယက်နမ်က၂ပွဲနိုင်၁ပွဲတည်နဲ့၇မှတ်ရထားပြီးတော့မလေးရှားကတော့၂ပွဲနိုင်၁ပွဲရှုံးနဲ့၆မှတ်ရထားပါတယ်။ဒါကြောင့်မြန်မာအသင်းအနေနဲ့အချိုးပုံလူဝဲတက်ဖို့အတွက်အနည်းဆုံးမလေးရှားအသင်းကိုတည်ကြဖို့လိုအပ်နေပြီးတော့မလေးရှားအသင်းကတော့မြန်မာကိုနိုင်ဖို့လိုနေပါတယ်။ဆိုတော့ဒီပွဲပေါ်မှာအောက်သားကလောင်ရှင်ကိုစောမျိုးတန်းကဘယ်လိုသုံးသပ်ပါသလဲ။
ကျေးဇူးရှိရတော့ဟိုကျိုးပါရမှာပေါ့နော်ဒီနယ်နဲ့ပွဲလုံးရတဲ့ဟိုပို့ပြီးတော့ကိုကစားသမားတက်ဆိုင်တဲ့ကစားသမားအားလုံးပေါ့အားလုံးကိုင်းထဲမှာဟိုမိနစ်90အပြည့်လေဟင်းမှုမရှိကြတော့အကူတောင်းကိုတင်မှပဲရနိုင်တယ်အဲ့လိုမှမဟုတ်ဘူးဆိုကြည့်ရင်တော့ကျွန်တော်တို့နည်းနည်းလေးရော့တိရော်ရဲပြစ်လိုက်တာနဲ့ရလဲစိုးသွားနိုင်တယ်ပေါ့ဗျာသူတို့လည်းအလေးစားလဲဒီလောက်အကောင်းကြီးမဟုတ်ဘူးသူတို့လည်းကျွန်တော်ကပြောရဲလို့ပဲဟိုအနိုင်ရလို့ဆိုတော့လည်းသွားကစားလို့ရှိရင်တော့ရလဲကောင်းမှာမဟုတ်ဘူးဆိုတော့ကျွန်တော်တို့ဒီပြစ်ပြစ်လေးလေးနဲ့ဒီနယ်နဲ့ပွဲလုံးကလည်းပုံလုံးပိုင်ဆိုင်မှုကိုပုဂ္ဂိုလ်ကအသာလေးရအောင်ကစားမယ်လို့ရှိတော့ဟိုရလက်ကြောင်ရနိုင်ပါတယ်။ပြီးခဲ့တဲ့ပွဲကလည်းပို့ပြီးတော့စစ်စစ်ဆော့ဆော့နဲ့ကစားမယ်လို့ရှိတော့ကျွန်တော်တို့ရလက်ကြောင်ရနိုင်နေတယ်လို့ကျွန်တော်တို့လည်းသူမှတ်တယ်။ဘယ်လိုကံမလဲဆိုဒီပွဲမှာကျွန်တော်တို့မြန်မာကအလုံးလုံးတည်ရတော့ဗျတည်ရတော့ပဲဟိုရလိမ့်မယ်လို့ကျွန်တော်တို့လည်းသုံးသပ်ပါတယ်။နိုင်ရောက်တဲ့အချိန်တော့ပြဖို့ကတော့ဟိုတော်တော်လေးပြည့်နိုင်ယူနေတယ်လို့ပဲကျွန်တော်တို့လည်းသုံးသပ်တင်ပါတယ
်။အားသာဆောင်မရှင်ဆရာဦးမြတ်တက္ကရောဒီပွဲကိုဘယ်လိုခံမှန်းထားပါသလဲ။
ကျွန်တော်ပုံမှန်ရှင်နေသားဆိုရင်တော့တရားရနိုင်ပါတယ်။တရားရဲ့ဒီကျွန်တော်ထင်တယ်။ဟိုနိုင်တော်နိုင်နိုင်နဲ့နေသားမှာရှိတယ်။တခုလေကျွန်တော်တို့ကဗီယက်နမ်နဲ့ပွဲရလွဲလို့ရှိရလာအောင်နဲ့ကမ္ဘောဒီးယားမပွဲသလုံးမှာခန့်စစ်ကြတာကကျွန်တော်တို့တစ်ခါကဟိုတမန်တိုက်ဖြစ်ရှင်လာရင်တော်တော်ဟာရည်ပဲ။အဲ့ဒါလေးတစ်ချက်ပဲ။ဘုရားကတော့သူကအဲ့ဒါကိုခြေရဲ့နေတယ်ကိုယ်မှာတော့ဒီကောင်းနေကြရဲ့အစဉ်ရဲ့အထက်ကိုကြုံနေတယ်လေ။ကြုံနေတော့ကျွန်တော်အဲ့ဒီခံစစ်ပိုင်းဟာလာရင်တော့ဒီဟာအဲ့ရှေ့ပိုင်းမှာအဲ့ဆုံးတမကြီးကြတာလေးတွေပြေကြလေးရသွားမယ်ဆိုရင်တော့ကျွန်တော်ကလည်းခင်ရမပြောနဲ့အနိုင်တော်ရနိုင်ပါလေ။ပရိသတ်ရှေ့ကဒီတော့အကောင်းကြီးမဟုတ်ဘူးပေါ့လေ။ခင်ရမှုကျွန်တော်တို့အနိုင်ပါ။ရှုံးတာတော့မရှုံးနိုင်ဘူး။
ဆိုတော့မြန်မာပြည်အနေနဲ့မလေးရှားနဲ့ပွဲမှာလိုချင်တဲ့ပွဲရလက်ကိုရပြီးတော့အချိုးဘိုလ်လူဘက်ကိုတက်နိုင်မလားဆိုတာကတော့မကြခင်မှာရင်ခုန်စွာနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ